ကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တို့တွဲဆုံဆွေးနွေးမဲ့ရက်တမတ်နိုင်ရေးနှစ်ဖက်ညှိနှိုင်းနေကြပါတယ်။တချိန်တည်းမှာပဲတနိုင်ငံလုံးပြည်ရစာချုပ် NCA လက်မှတ်ရေးထိုးမှထားသေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC နဲ့ဒေါ်အောင်ဆန်းစုကြည်တို့မူလကတွဲဆုံဆွေးနွေးမဲ့အစီအစဉ်ကလည်းအခုမရေမရာဖြစ်နေတာပါ။ UNFC ရဲ့တွဲဖက်အတွင်းရေးမှူးဦးထွန်းစော်ကိုမတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးပြောပါတယ်ရှင်။
ဒီကံပေါ်ဖက်နဲ့တွဲဆုံနိုင်ရေးကိစ္စပေါ့နော်အဓိကမြေပြင်ရဲ့တိုက်ပွဲရှင်တွေကိုရက်တက်နိုင်ရေးကိစ္စအတွက်နီလန့်ချတာဖြစ်ပါတယ်ဆိုပြီးခဲ့တဲ့လက28ရက်နေ့ကဒေါက်တာတင်ကျော်ဝင်းစီကနေပြီးတော့ DPN ကိုစာရေးပါတယ်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်နဲ့ဒီပြီးခဲ့တဲ့လ30ရက်နေ့တွေ့နိုင်မလားဆိုပြီးတော့မှငင်းကြေးကော်မရှင်ဘက်ကနေကျွန်တော်တို့ကိုကမ်းလှမ်းတာရှိပါတယ်ကျွန်တော်တို့အဲ့ဒီအပေါ်မှာကျွန်တော်ကလက်ခံတယ်တွေးမယ်ကြပြိုင်တဲမှာပဲ KIO ဘက်ကနေပြီးတော့မှတွေးဆုံဆွေးနွေးရေးကိုယ်စားလှယ်အဖွဲ့သူကကိုယ်စားလှယ်အဖွဲ့ရှိတယ်ပေါ့နော်ဥစလုံးကံဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရှိတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဥစလုံးကံကိုလိမ့်မူပြီးမှတာတော်ပို့ပါတယ်ကြပြိုင်တဲမှာပဲတကယ်လေး KIO ဘက်ကလည်းပဲနိုင်ငံရေးဆွေးနွေးဖို့ဆန္ဒရှိတယ်ဆိုလို့ရှိရင်တွေးဆုံလို့ရတယ်ပေါ့နော်ရန်ကုန်ကိုလာပြီးမှအဲ့လိုမျိုးစာရေးတာဖြစ်ပါတယ်အဲဒီနေ့မနေ့ပါပဲဒါတော့ဒီမျိုးဝင်တို့ယုံကနေကျွန်တော်တို့ DPN ယုံကိုစာရေးပြီးတော့မှအကြောင်းကြားပါတယ်။အဲဒီမှာအခုဒါမဲ့ဒီဒုတိယအကြိမ်ပင်လုံကြီးလာခံအတွက်တည်ဆင်းနေတဲ့အတွက်အလုရှုပ်နေတဲ့အကြောင်းအဲ့လိုမျိုးပြောပါတယ်။ဆိုတော့ကျွန်တော်တို့ဒီကြားထဲမှာရက်ညှိလို့မရသေးတဲ့သဘောမျိုးဖြစ်နေပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ပဲတွေ့ဖို့ကိစ္စအရင်ဖြစ်မလား၊ငင်းကြဲကော်မရှင်နဲ့တွေ့ဖို့ကိစ္စပဲအရင်ဖြစ်မလားဘယ်လိုလဲတော့မသိသေးဘူးပေါ့နော်။ဒါညှိနှိုင်းနေစေဖြစ်ပါတယ်။
ဆရာဦးထွန်းစောအဲ့တော့ကချင်နဲ့ကဘယ်လိုလဲသူတို့ကတွေ့ကြမလား
KIO ဘက်ကလည်းပဲအကြောင်းပြန်ထားပြီးဖြစ်ပါတယ် KIO ဘက်ကအကြောင်းပြန်တာကတော့အရင်ကျွန်တော်တို့ဒီဟို KIO ဘက်ကနေပြီးတော့မှစာရေးပြီးတော့မေးမြန်းထားတာရှိပါတယ်အဲ့ဒီပုံမှာရှင်းရှင်းလင်းလင်းသူတို့သိဖို့လိုတယ်ပေါ့နော်နောက်ပြီးတော့သူတစ်ဖက်ကတော့ဒီအပိုင်းနှစ်ပိုင်းရှိရပေါ့တစ်ပိုင်းကဒီ KIO ဖွဲ့ကိုအကြံဖက်ဖွဲ့စီနေနဲ့သတ်မှတ်ထားတဲ့ကိစ္စနောက်ပြီးတော့မှမြေပြင်မှာတိုက်ပွဲတွေကအဆက်မပြတ်လုပ်နေပြီးလုပ်နေတဲ့ကိစ္စဒီအပေါ်မှာရှင်းရှင်းလင်းလင်းသိဖို့အတွက်ပေါ့နော်ဒါကိုသူတို့ဘက်ကကြာရေးပြီးတော့မှပြီးခဲ့တဲ့နှစ်ကလေးကနေအကြောင်းကြားထားပြီးဖြစ်ပါတယ်အဲဒီအပေါ်မှာရှင်းလင်းလင်းလည်းအစိုးရဘက်ကဖြေကြားပေးတာမရှိသေးဘူးပေါ့နော်ဆိုတော့အဲ့ဒါကိုဆက်ညှိနေတဲ့သဘောမျိုးရှိပါတယ်အဲဒီအပေါ်မှာလည်းအကြောင်းပြန်ထားတာတွေ့ပါတယ
်နောက်ဒီကချင်နဲ့တွေ့ဖို့ရရောကချင်ဘက်ကဟိုတွေ့လို့စိတ်ရောရှိပါလားဆရာတို့ဘယ်လောက်ထိတည်ထားပါလဲ
ဒီတော့ KIO ဘက်ကကျွန်တော်တို့ DPN မှာထိတဲ့ဝင်ပါနေတာဖြစ်ပါတယ်အဲဒီကျွန်တော်တို့ DPN မှာဒုတိယဖွဲ့ကောင်းဆောင်နေရာကိုလည်းပဲ KIO ဘက်ကယူထားတာဖြစ်ပါတယ်ဆို KIO ဘက်ကသဘောထားကတော့ DPN ကနေတဆင်ဆက်လက်ဆွေးနွေးညှိနှိုင်းမယ့်သဘောထားကရှိပါတယ်နော်ဒီကြားဆွေးနွေးဖို့လိုအပ်ရင်လည်းပဲသူတို့ဘက်ကလမ်းဖွင့်ထားတယ်ဆွေးနွေးလိုတဲ့စင်တာလည်းရှိပါတယ်ဆိုအဲ့ဒါကြောင့်ဆွေးနွေးလိုတဲ့စင်တာအပေါ်မှာအဲ့ဒီမျိုးဝင်ရဲ့ပြီးခဲ့တဲ့28ရက်နေ့ကပို့လာတဲ့စာကို KIO ဘက်ကလည်းပြန်လည်ပြီးတော့မှအကြောင်းကြားထားပါတယ်။ဒါတော့ကိုဒါတော့ဒီမျိုးဝင်တို့ရုံးဘက်ကအစိုးရဘက်ကနေပြီးတော့မှပြန်တုံ့ပြန်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့။အဲ့တော့ဆရာတို့ပင်လုံတက်ဖို့ဖိတ်ပြီလားဆရာ
။ပင်လုံကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတော့ကျွန်တော်တို့အစီကိုဖိတ်ကြားရေးတော့ဘာလို့ညာတော့စက္ကန့်ရရှိချင်းဘာမှမရှိသေးပါဘူး
။ဦးထွန်းစော်ကိုမတ်တင်ကြီးထိုက်မေးမြန်းခဲ့တာဖြစ်ပါတယ်။